အမေရိကန်ကာကွယ်ရေးဝန်ကြီးချောက်ဟေဂယ်ဟာနိုဝင်ဘာလအတွင်းမြန်မာနဲ့ဗီယက်နမ်နိုင်ငံတို့ကိုသွားရောက်မဲ့ခီးစဉ်ကိုလွှတ်တော်ကြားနာစစ်ဆေးပွဲရှိတဲ့အတွက်ရွှေ့ဆိုင်းကြောင်းမနေ့ကလုပ်တဲ့ကာကွယ်ရေးဝန်ကြီးဌာနသတင်းစာရှင်းလင်းပွဲမှာပြောကြားသွားပါရယ်အကြောင်းစုံကိုဒေါ်လလတန်းကပြောပြပါလိမ့်မယ်
ဟုတ်ကဲ့အမေရိကန်ကာကွယ်ရေးဝန်ကြီးချက်ဟေဂယ်ဟာနိုဝင်ဘာလလမြန်မာနိုင်ငံနှင့်ဗီယက်နမ်တို့ကိုသွားရောက်မဲ့ဆေးရကြခီးစဉ်ကိုမလွှဲမချောင်သာရွှေ့ဆိုင်းလိုက်ရတယ်လို့ကာကွယ်ရေးဌာနပြောခွင့်ရပုဂ္ဂိုလ်ရေတပ်ဗိုလ်ချုပ် John Kirby ကအင်္ဂါနေ့သတင်းစာရှင်းလင်းပွဲမှာပြောကြားသွားပါတယ
် There was a long planned trip to both Burma and Vietnam that in light
မနက်ဗီယက်နမ်နိုင်ငံစလုံးကိုတွားရောက်ဖို့အချိန်ယူပြီးစီစဉ်ခဲ့တာပါမလွဲမချောင်သာတဲ့အစီအစဉ်တွေကြောင့်ခုအစီအစဉ်ကိုရွှေ့ဆိုင်းလိုက်တာဖြစ်ပါတယ်ဒီနေရာမှာအလေးထားပြောလိုတာကဒီအစီအစဉ်တွေကိုဖျက်သိမ်းလိုက်တာမဟုတ်ဘဲရွှေ့ဆိုင်းလိုက်တယ်ဆိုတဲ့အချက်ပါဝန်ကြီးအနေနဲ့သိကိုတွားကြင်ပါတယ်တွားလဲတွားမှာပါဒါပေမဲ့နောက်သတင်းပတ်တွေမှာအနည်းဆုံးလွှတ်တော်ကြားနာပွဲတစ်ခုအပြင်နောက်ထပ်လည်းရှိနိုင်တာမို့လွှတ်တော်ရဲ့မိဂုံတွေကိုဖြစ်ကြားနိုင်ဖို့အခုလိုအကောင်းဆုံးဆောင်ရွက်လိုက်တာဖြစ်ပါတယ်
တကယ်တော့ကာကွယ်ဝင်ကြီးဟေဂတ်နီနဲ့မြန်မာနဲ့ဗီယက်နမ်တို့ကိုသွားရောက်မဲ့ဒီခီးစဉ်နဲ့ပတ်သက်လို့ရခိုင်ကကြိုတင်ထုတ်ပြန်ခဲ့ခြင်းမရှိပါဘူး။ခုလိုလွှတ်တော်ကြားနာစစ်ဆေးပွဲအပအဝင်တခြားအစီအစဉ်တွေရှိတဲ့အတွက်ရွှေ့ဆိုင်းလိုက်ရပြီးမြန်မာနဲ့ဗီယက်နမ်တို့ကိုနောက်နှစ်စောစောပိုင်းမှာသွားရောက်ဖို့ရှိပြီးဒီခီးစဉ်မလွဲမချောင်သာရွှေ့ဆိုင်းလိုက်ရတဲ့အနေနဲ့ပတ်သက်လို့တက်ဆိုင်ရာနိုင်ငံတွေကိုအကြောင်းကြားထားပြီးဖြစ်တယ်လို့လည်းရေတပ်ဗိုလ်ချုပ်ကာဘီကပြောပါတယ
်။ And I would add that he called the relevant leaders his counterparts in that part of the world
သူနဲ့တက်ဆိုင်ရာနိုင်ငံတို့ရဲ့ခေါင်းဆောင်တွေနဲ့ကာကွယ်ရေးဝန်ကြီးတွေကိုတယ်လီဖုန်းကနေတဆင့်ရှင်းပြပေးပါပြီ။ဘာကြောင့်မလာနိုင်တာလဲနဲ့လာဖို့အစီအစဉ်တွေရှိတယ်ဆိုတဲ့အကြောင်းကိုပြောပြခဲ့ပါတယ်
။တကယ်တော့ကာကွယ်ရေးဝန်ကြီးချက်ခေကမြန်မာနိုင်ငံကိုသွားရောက်ဖို့စီစဉ်ထားတဲ့နိုဗ ెంబ ာလလေအချိန်ဟာသမရဥပမာနေနဲ့နေပြည်တော်မှာကျင်းပမဲ့ EAS ကိုအရှေ့အရှာထိတိညီလာခံပြင်အမေရိကန်အာဆီယံထိပ်သီးညီလာခံကိုတက်ရောက်ဖို့ရှိတဲ့အခြေအနေတိုက်ဆိုင်နေတယ်လို့ဆိုရမှာပါမြန်မာနိုင်ငံမှာဒီမိုကရေစီပြုပြင်ပြောင်းလဲရေးဖော်ဆောင်တာကြောင့်တန်ခါပိတ်ဆို့မှုတွေကိုအမေရိကန်ကရုပ်သိမ်းပေးခဲ့ပြီးသမ္မတဥပမာအစိုးရအနေနဲ့မြန်မာအစိုးရနဲ့ဆေးရေးဆက်ဆံမှုပုံမှန်ဒီကစွာဆောင်ရွက်ဖို့ကြိုးပမ်းမှုတွေရှိခဲ့ပေမဲ့လို့လည်းအမေရိကန်လွှတ်တော်နှက်စုံတို့ကတော့မြန်မာနိုင်ငံမှာလူအခွင့်အရေးချိုးဖောက်မှုတွေဆက်လက်ရှိနေတာကြောင့်မြန်မာနိုင်ငံနဲ့ဆေးရေးဆက်ဆံမှုထားရှိဖို့ကြိုးပမ်းမှုနဲ့ပတ်သက်လို့စိုးရိမ်မကင်းဖြစ်တဲ့အတွက်ကြောင့်လည်းလွှတ်တော်ကြားနာစစ်ဆေးပွဲတွေကျင်းပခဲ့တာရှိပါတယ်။ကာကွယ်ရေးဝန်ကြီးချက်ဟေဂယ်အနေနဲ့ကတော့မနေ့တုန်းကဩဂတ်စ်လဘရူနိုင်းမှာကျင်းပတဲ့အာဆီယံကာကွယ်ရေးဝန်ကြီးညီလာခံမှာမြန်မာနိုင်ငံကကာကွယ်ရေးဝန်ကြီးဒုတိယဗိုလ်ချုပ်ကြီးဝေလွင်နဲ့တွေ့ဆုံခဲ့ပြီးမြန်မာနိုင်ငံမှာပြုပြင်ပြောင်းလဲရေးတွေဆက်လုပ်ဖို့နဲ့မြောက်ကိုရီးယားနဲ့ဆက်ဘက်ဆက်ဆံရေးဖြတ်တောက်ဖို့အရေးကြီးတဲ့အကြောင်းသတိပေးခဲ့တယ်လို့သိရပါတယ်။ဝန်ကြီးဟေဂယ်ဟာဒီနှစ်ဧပြီလကလည်းဟဝိုင်ပြည်နယ်ဟော်နလူးလူးမှာရှိတောင်အရှာကာကွယ်ရေးဝန်ကြီးများဆွေးနွေးပွဲကိုပထမဦးဆုံးကျင်းတာဝန်ယူကျင်းပခဲ့တာဖြစ်ပြီးထိုစီမြန်မာကာကွယ်ရေးဝန်ကြီးလည်းတက်ရောက်ခဲ့တာဖြစ်ပါတယ်။ကာကွယ်ရေးဝန်ကြီးဟေဂယ်နဲ့ခုလိုမြန်မာနဲ့ဗီယက်နမ်ခီးစဉ်ကိုရွှေ့ဆိုင်းလိုက်ရပြီးမဲ့လို့လေသူ့အနေနဲ့ Pacific ဒေသဝန်ကျင်ကို6ကျင်းတွားရောက်ခဲ့ပြီးကာကွယ်ရေးဆိုင်ရာသဘောတူညီမှုများကိုရယူနိုင်ခဲ့တာကြောင့်လေအခုလိုခီးစဉ်ရွှေ့ဆိုင်းမှုကအရှာမှအမေရိကန်ရဲ့လွှမ်းမိုးမှုကိုပြန်ချိန်ခိုက်တဲ့သမ္မတဥပမဆုရဲ့နိုင်ငံခြားရေးမူဝါဒဖော်ဆောင်မှုကိုဘယ်လိုမှသွားပြီးထိခိုက်စေမှာမဟုတ်တဲ့အကြောင်းလေးကာကွယ်ရေးဌာနကပြောပါတယ်ရှင်